ပြည်တွင်းညဉ့်ညံ့ရေးပေါ်ဆောင်မှုအမှန်တကယ်လိုလားတယ်ဆိုရင်အစိုးရအနေနဲ့ငြိမ်းချမ်းတဲ့နီလန်းနဲ့ဆွေးနွေးအဖြေရှာဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်အုပ်ကာကတိုက်တွန်းပြောဆိုလိုက်ပါတယ်တနိုင်ငံလုံးအပြည့်ရရေးစာချုပ်ချုပ်ဆိုရေးတိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတို့ကြိုးပမ်းနေချိန်မှာဒီသတင်းပတ်ထဲတိုင်းရင်းသားဒေသတချို့မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့မြန်မာစစ်တပ်ဘက်ကစစ်ရင်အားအလုံးအင်းနဲ့ထပ်မံတိုးချဲ့ချလာပြီးစီရီတင်းမာနေစေအခြေအနေတွေကြောင့်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
တနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ်ချုပ်ဆိုနိုင်မှုတိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြိုးပမ်းခဲ့ကြတာမှာအခုဆိုရင်တော့မူကြမ်းချုပ်ဆိုနိုင်ခဲ့တဲ့အနေအထားဖြစ်ပါတယ်ဒီလိုအချိန်မှာတိုင်းရင်းဒေသတချို့မှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားရင်းဆိုင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့အပေါ်တင်းမာမှုတွေကိုငြိမ်းချမ်းတဲ့နီလန်းနဲ့အပြင်းရှာကြဖို့တိုင်းရင်းသားကောင်းဆောင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခေါ်ကာကမြန်မာအစိုးရကိုတိုက်တွန်း
ပါတယ်ဆိုရပါရည်နာကဒီနေ့ငင်းငင်းရေကိုတကယ်လိုလားလဲဆိုရင်တော့ဒီနီလန်းရှာဖို့လိုတယ်ရှင်နေတဲ့နီလန်းဟုတ်လားဒီဒီမျိုးကျွန်တော်ငင်းငင်းတဲ့နီလန်းလိုတယ်တစ်ခါကတော့ပြောတယ်ငင်းငင်းရေဒါပေမဲ့စိတ်ရင်းအားဖြင့်လိုတာနဲ့ပို့ပြီးတော့အဆမတန်ပုံနေတော့ဒါကလက်တွေ့မှာကြတော့ဖြည်းနဲ့ဖြည်းရှင်းတဲ့မျိုးကိုဦးစားပေးလို့ဖြစ်တယ်တနင်္ဂနွေလုံးပစ္စည်းရဆေးရေးစာချုပ်ကလေးခေါင်းတွေနဲ့ကြိုက်အောင်အဲ့ဒီတိုက်ပွဲတွေကိုရှင်းချမယ်ရပ်ဆိုင်မယ်ဆိုမှဒီစာချုပ်ကလာလာပါပါဖြစ်လာနိုင်တဲ့အခြေအနေရှိရပါတယ်။ဒါကြောင့်အရင်အပြောနဲ့အလုံးကြီးဖို့တော့လိုတယ်လို့ဒါကျွန်တော်အဲ့ဒီလိုတော့ထင်ပြချင
်ဒီသတင်းပတ်ထဲမှာပဲတအောင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့အစိုးရတပ်တို့ကြားရှမ်းပြည်နယ်နဲ့ကိုးကန်ဒေသထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တအောင်းတပ်ဘက်ကမြမတက်မတော်ဗျူဟာအခြေဆိုင်ရှမ်းပြည်နယ်ကုတ်ခိုင်မြို့ကခလာရ21မြမတက်ရင်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တအောင်းတပ်နဲ့မြမစစ်တပ်ကြားစစ်ရေးကအတော်လေးကိုတင်းမာနေတဲ့အခြေအနေဖြစ်တယ်လို့လည်းတအောင်းတပ်ရဲ့ပြောခွင့်ရတာပန်လှကပြောပါတယ
်။ဒီနေ့ဒီပေါ်တော့သူ့ပေါင်းကျွန်တော်အလဲဆုံးတပ်ပွဲ900လောက်ဖြစ်ခဲ့တယ်ဗျာ။အဲဒီနေ့ကတော့ဒီနောင်ချိုမှာပေါ့နော်နောင်ချိုကနေပြီးတော့ဒီကြောင်မဲဘက်ကိုစစ်ကားလည်းနဲ့အတင်ပြန်ဆောင်ပြီးတော့စစ်ကားစီးတော့လောက်ကြောင်မဲဘက်ကိုသွားနေတယ်လို့နေ့လေ7နာရီလောက်ကျွန်တော်ပတင်းကြီးရရှိထားပါတယ်။ပြီးတော့ကဒီကျွန်တော်ဒေသထဲမှာလည်းထိုးထားတဲ့တရင်တွေတပ်ဖွဲ့တွေအများပဲများလာတယ်ပြန်လဲပြီးတော့ခွာတာမျိုးနောက်ဆုံးတည်းမရှိသေးတဲ့အဲတပ်ဖွဲ့တွေကတော့ဆက်လက်ပြီးတော့များအောင်မယ်ဗျ
။တစ်ချိန်တည်းမှာပဲတအောင်တက်ရခိုင်တက်တို့နဲ့စစ်မဟာမိတ်ဖြစ်တဲ့ကိုကန် MNDA တပ်ဖက်ကိုမြမစစ်တပ်ဘက်ကစစ်သုံးရဟတ်ရင်တွေတင့်ကားတွေအမြောက်လက်နက်ကြီးတွေနဲ့ပါပြင်းပြင်းထန်ထန်ထိုးစစ်ဆင်ခဲ့တဲ့အတွက်တရုတ်နယ်စပ်ဘက်အထိလက်နက်ကြီးကြီးကြခဲ့လို့နယ်စပ်ဒေသလုံးကျုံရေးစိုးရင်စရာအနေအထားဖြစ်ခဲ့တာပါ။မြမတပ်ဘက်ကစစ်အင်အားတွေအလုံးရင်ချထားပြီးတော့နေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ကိုကန်တက်စခန်းချရာ .1132 တောင်ကုန်းကနေစစ်ဗျူဟာအရာဆုတ်ခွာခဲ့ကြတယ်လို့ကိုကန်တက်ရဲ့ပြောခွင့်ရဥထုံးမြလင်းကပြောပါတယ
်။လွန်ခဲ့တဲ့3ပတ်လောက်ကစပြီးတော့တို့ကဒီ .1132ကိုသိမ်းပိုင်နိုင်ခဲ့ပြီလို့ခဏခဏကြေညာပါတယ်။ဒါပေမဲ့ကျွန်တော်ကတက်ပွဲဖြစ်တာကကျွန်တော်ဒီမနေ့တုန်းကနေ့လယ်ပိုင်းအထိပါ။အဲ့ဒီ .3 မှာဖြစ်နေပါတယ်။ဒါပေမဲ့မနေ့ညနေစပြီးတော့ကျွန်တော်ဒီstrategy ရကျွန်တော်ပြောင်းရွှေ့မှုတွေလုပ်ထားတာရှိပါတယ်။အဲ့တော့ဒီနေ့အဲ့ဒီကုန်းမှာတော့ကျွန်တော်လူတွေမရှိတော့ပါဘူး။အဲ့ဒီနှစ်နှစ်တောင်ကြာနှစ်မှာကျွန်တော်ဒီပြောင်းရွှေ့မှုတွေလုပ်ထားပါတယ်။ husky ပေါ့နော်။တိုက်လေရင်လည်းလာပြီးတော့ပုံကျဲတယ်ပြီးတော့ကျွန်တော်စစ်တမ်းနဲ့ပြစ်ပါတယ်။လက်နဲ့ကြီးကတော့နှိမ့်တန်းလို့လို့ပြစ်နေပါတယ်။အတိကသူတို့ကကျွန်တော်ဒီကုကန်တပ်ကိုတော်တော်လေးတဲကြီးမဲကြီးဖြစ်နေပါတယ်။မဟာကျွန်တော်မဟာမိတ်လည်းပြောလို့ရတယ်ပေါ့ကျွန်တော်လည်းနှစ်ဖွဲ့လည်းတူပါပဲ
အခုလိုတိုင်းရင်းဒေသတချို့မှာရှေ့လျှောက်လဲစစ်ရေးတင်းမာနိုင်ခြင်းအနေအထားရှိတဲ့အတွက်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်ထုတ်ဆိုနိုင်မှုအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုင်းရင်းသားခေါင်းဆောင်တွေထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့ထိပ်သီးခေါင်းဆောင်တွေပါဝင်တဲ့မျက်နှာစုံညီညီလာခံကိုလည်းကရင်ပြည်နယ်လော်ခီလာမှာကျင်းပဖို့ရှိတဲ့အကြောင်းဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ
် PCCD ကတော့အချင်းမိုင်မှာပဲ26 28လောက်ပြည့်ပြည့်မဲ့ထင်တယ်ဒီမှာမှားခေါက် NCCP ဘတ်ဘတ်လေးတွေ့ပြီးတော့မှကျွန်တော်တို့တိုင်းမစိတ်ပြီးကောင်းဆောင်တွေတွေ့ဖို့ကရင်ပြည်နယ်လော်ခီလာမှာဖြစ်မဲ့ထင်တယ်အဲ့ဒါတော့ကျွန်တော်လာကုန်ပေါ့26 30လောက်ဖြစ်သွားနိုင်တာပေါ့နော်ဟုတ်ကဲ့ဟိုဘက်ကိုသွားပေါ့အဲ့ဒါပြီးတော့မှပဲကျွန်တော်ပဲဆုံးပြမယ်လေအဲ့မှာစိတ်ပြီးကောင်းဆောင်တွေအဆုံးပြည့်ပြည့်ညတ်ပြတ်တိုင်းဆက်လုပ်မှာပေါ့နော်အဲ့ဒီအထိတော့ဆောင်ဖို့တော့
တိုင်းရင်းသားကောင်းဆောင်အနေနဲ့အစိုးရကြားအပြစ်ခတ်ရေးဆေးရေးစာချုပ်မူကြမ်းကိုမတ်လ31ရက်နေ့ကသမရဦးသိန်းစီရင်ရှင်းမောက်မှာလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဝါပြည်ပန်ဆန်းဌာနချုပ်မှ6ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးကောင်းဆောင်တွေအားလုံးပါဝင်တဲ့မျက်နှာစုံကြီးညီလာခံမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပြစ်ခတ်ရေးဆေးရေးစာချုပ်အပြီးသက်လက်မှတ်ရေးထိုးနိုင်မှုအရေးနိုင်ငံရေးအရာဆွေးနွေးအဖြစ်ရှာဖို့တိုက်တွန်းခဲ့ကြတာဖြစ်ပါတယ်ရှင်။